ကျွန်တော်ညွန်ဝင်းအောင်ပါခင်ဗျာအင်ဒိုနီးရှားနိုင်ငံအထိလေးစီးပြေးရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုဒေသခံတ nga တွေကယ်တင်ခဲ့ပြီးလုံလောဆယ်အာဏာပိုင်ကရေးစရာပေးစောင့်ရှောက်ထားသလိုကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့အကြောင်း AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်လေးလနီးပါးကြာပင်နေပင်ခီးကိုနှင်လာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်ဟာပြီးခဲ့တဲ့သတင်းမှတ်တည်းအင်ဒိုနီးရှားနိုင်ငံအာချီပြည်နယ်ကန်ယိုဒန်းနာမှာတဝဲလေလေဖြစ်နေခဲ့တာပါကိုရိုနာဗိုင်းရပ်စ်အန္တရာယ်အကြောင်းဒေသခံအာဏာပိုင်တွေကသူတို့ကိုအင်ဒိုနီးရှားတဲ့အဝင်မခံတဲ့မြင်းဆန်နေချိန်မှာလူသားချင်းစာနာခြင်းနဲ့အာဏာပိုင်တွေအပေါ်ဒေါသထွက်နေကြတဲ့ဟိုဆက်မာဝီမျိုးကန်တငါးတွေကခနော်နီခနော်နဲ့ဖြစ်နေတဲ့ရွင်ဂျာတွေကိုကမ်းစက်ကြီးဆွဲတင်ခဲ့ကြတာပါလေပေါ်ပါလာတဲ့ရွင်ဂျာဒုက္ခသည်94ဦးထဲမှာအမျိုးသမီးတွေကိုယ်ဝန်တွေပြင်ကလေးငယ်34ဦးပါဝင်ပါတယ်လေပေါ်ပါလာတဲ့ရွင်ဂျာဒုက္ခသည်ဇီယံကသူတို့လာခဲ့ရတဲ့ခီးကျန်းကိုရှင်းပြပါပါတယ
်ဒါကင်္ဂလာဒေ့ရှ်ကျွန်တော်ပါမရီလေဘေကူရာနံပါတ်ဒူလန
်ကျွန်တော်ဘင်္ဂလားဒေ့ရှ်ကလာတာပါဒီကိုရောက်ဖို့လေးလနီးပါးကြာပါတယ်လေသေးစရောက်တော့လူကမူးဝေပြီးရေမကောင်းတယ်လို့ခံစားရပါတယ်လိုင်းလုံးကြီးရဲ့ကြောင့်လေကအပေါ်မြောက်ပြတ်သွားလိုက်ကြံကြလာလိုက်နဲ့ပင်လေပြင်းထဲမှာကျွန်တော်နေမကောင်းဖြစ်နေတော့ဒီပင်လေပြင်းခီးမှုမှာလေပေါ်ဗနင်းရောက်တည်ဆုံသွားတယ်ဆိုတာကျွန်တော်မသိပါဘူးလို့ပြောပါတယ်အင်ဒိုနီးရှားရေသားအာဏာပိုင်တွေဝင်ရောက်တားဆီးတာမလုပ်ခင်မှာအာချီးဒေသခံတွေဂျာလာပရင်းနီကကယ်တင်ခဲ့တဲ့ရူနာဒုက္ခသည်တွေကိုတော့လောလောဆယ်စူမာဒရာကျွန်းမြောက်ခက်ပိုဆက်မာဝီမျိုးကလူဝင်မှုကြီးကြပ်ရေးရုံးဟောင်းတစ်ခုမှနေရာချထားပေးပြီးအားလုံးကိုကိုဗစ်ရောဂါပိုဆစ်ဆင်းမှုလုပ်ပါတယ်ဒေသအုပ်ချုပ်ရေးအဖွဲ့ကလည်းစစ်ချင်းကြီးအဖွဲ့နဲ့ပေါင်းပြီးရူနာဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေကိုကြောက်ယူထားသလိုအဝတ်နှကောင်စီချင်းရဖနက်မျက်နှာသုတ်ပေါ်နဲ့အခြားတကူရေးတန်ရှင်းရေးသုံးပစ္စည်းတွေဝေဖေးပါတယ်ဒီလအစောပိုင်းတုန်းကမလေးရှားနိုင်ငံကိုဥတည်ပြီးလေးလကြာဟင်းစည်းခီးနှင်လာခဲ့တဲ့ရိုဟင်ဂျာ300ကျော်ပါတဲ့ခြေတင်းကိုဘန်ကာဝီကျွန်းသားမှာမလေးအာဏာပိုင်ကြီးဖမ်းမိသွားပြီးယာယီကယ်တင်နေချိန်မှာစေဘောပါလာသူတွေကဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေလမ်းခုလမှာတည်ဆုံခဲ့ရတယ်လို့မလေးရှားကမ်းလောက်တဲ့အရာရှိတဦးကပြီးခဲ့တဲ့ဗုဒ္ဓဘာသာပြောပါတယ်အခုအင်ဒိုနီးရှားကိုရောက်လာတဲ့ဒုက္ခသည်လေးပေါ်ကအသက်50ရွယ်ရိုဟင်ဂျာအမျိုးသားတဦးကတော့လမ်းကြီးအချင်းကြီးကိုပြောပြပါရစေ
။မောမောဆိုရည်ရဲ့အခင်အားလို့သာမ
န်ဒီဆိုဘိုင်းကဒီပေါ်မှာစားစရာတွေရပြီးခွဲရနဲ့စားရပါတယ်။အဲဒီနောက်ကျွန်တော်တို့ကိုနောက်ထပ်လေတစင်းပေါ်ပြောင်းပြင်ပေးလိုက်ပြီးနောက်မှာဒီပင်လေပင်နဲ့မျောလာခဲ့တာပါ။ကျွန်တော်ကဘာမျောလင်းချက်မှမရှိတော့ပါဘူး။အလားဖျားသခင်ကလွဲလို့အခြားဘာမှလည်းအားကိုးစရာမရှိတော့ပါဘူးလို့သူကညှိကြပါရစေ။ဒီလိုငါဒုက္ခတွေကိုအင်ဒိုနီးရှားမြေပေါ်မှာယာယီခိုလုံခွင့်ပေးထားတာတဲ့သူတို့ကိုပင်လယ်ပြင်နဲ့ပြန်နှင်ထုတ်ဖို့ဆန္ဒရှိကြောင်းပိုဆက်မာဝီဒေသရဲတပ်ဖွဲ့အကြီးအကဲကဂျာတာပလင်းနဲ့အစိုးပိုင်းမှာပြောခဲ့ပေမဲ့ဒီသဘောထားကိုဒေသခံတငါးတည်းစန့်ကျင်နေတာကြုံရပြီးနောက်မှာအာဏာပိုင်ကြီးရဲ့သဘောထားပြောင်းပြောင်းသွားခဲ့ပါတယ်။မြန်မာအစိုးရကတော့နိုင်ငံတကာမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဒီဒုက္ခတွေနေရပြန်လာနိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဖြစ်ပါတယ်ခင်ဗျာ။